ဟုတ်ကဲ့ဒီရုရှား SU-30 တိုက်လေရင်ပထမအဆုံးနှစ်စီးရောက်ခဲ့တာအတွက်စစ်မှုဝင်ကြီးဦးချာလီတန်းကပြီးခဲ့တဲ့အပတ်ရုရှားစီးပွားရေးဖိုရမ်တစ်ခုကနေပြောခဲ့တာရဲ့ထူးခြားမှုကိုလေတပ် CDM တက်ချက်ကြီးဇေယျက
သူကမှားထားတာ6စီးဗျာ6စီးတာကိုရောက်တဲ့နှစ်စီးရတကယ်တော့2022ခုထဲမှာရောက်တဲ့နှစ်စီးအမှန်ငယ်ဆိုတော့ဒုတိယတော့ကဒီနှစ်ထဲမှာရောက်ဖို့များတယ်ဒါပေမဲ့အကယ်၍မရောက်ဘူးဆိုရင်တော့လာမယ့်နှစ်ထဲရောက်ဖို့များပါတော့ဆိုပြီးပုံမှန်တော့တစ်နှစ်ကို2စီးရောက်ရမယ်ဟာကိုရုရှားမှာလည်းသူစစ်ဖြစ်နေတာဆိုတော့လေသူတို့မှာထုတ်လုပ်မှုအခက်အခဲတွေပဲဖြစ်ပုံနဲ့ထင်ပါတယ်ဒီချူချူကြကြဝယ်ရတဲ့အကြောင်းရင်းကဝယ်ဟင်းတူဝယ်ဟင်းဝယ်ဟင်းတူမြေပြင်ပေါ့နော်ဒီလိုမျိုးနှစ်ခုလုံးမှာကစားလို့ရတယ်ပေါ့နော်ဒီပုံကျဲမယ်ဆိုလို့ရှိရင်လက်ရှိမြန်မာဒေတာမှာကျင်းနေတဲ့ပုံတင်းရင်တွေထက်ကိုသူကဘုံနေဥပမာပေါင်250ဘုံနေလေအလုံးအရှိအတွက်ဆယ်နဲ့ချီပြီးတော့အများကြီးတင်ပြီးတော့ကျဲချလို့ရတဲ့အနေအထားရှိတယ်ပေါ့နော်။နောက်ဒီသူ့ရဲ့ range ပေါ့နော်။နေပြည်တော်ကနေပြီးတော့မြန်မာနိုင်ငံတောင်ပိုင်းကိုသွားပြီးတော့ပုံသွားခရီးဝေးလေးချင်းပြန်တန်းချင်းနေမှာသူတို့အဲ့မြန်မာနိုင်ငံတောင်ပိုင်းမြောက်ပိုင်းကိုနေပြည်တော်ကနေသွားတဲ့ပုံစံကျွန်တော်တို့တွေ့ရတယ်ပေါ့နော်
။အခုလိုမြန်မာစစ်တပ်ဘက်ကဒီလေကြောင်းအင်အားဘာကြောင့်ပို့သုံးလာရတာကိုအမေရိကန်စစ်တပ်ကအငြိမ်းစားတုဘုံမှုကြီးဒေါက်တာမီမီဝင်းဘတ်က
သူတို့မှအာကိုတစ်ခုပဲကျန်နေတဲ့ဥစ္စာဒီ air power လေကြောင်းတိုက်ခတ်မှုအင်အားပဲကျန်တော့တယ်မြေပြင်တိုက်ပွဲကြီးမှာဆိုသူတို့အားလုံးကြာနေတယ်လုံးဝမလုံနိုင်တော့ဘူးဒါပေမဲ့လေဒီလေကြောင်းတိုက်ခတ်မှုအင်အားကဒီလိုမျိုးတိုက်ပွဲတွေမှာဒီလောက်မထိရောက်ဘူးဈေးရန်ကြီးတယ်အရန်ကုန်ကြများတယ်ဒီတော်လှန်ရေးတိုက်ပွဲကပြည်သူလူထုရဲ့နှလုံးသားနဲ့ကောင်းစဉ်းစားမှုကိုကိုယ့်ဘက်ကိုပါအောင်လုပ်နေတာလူတွေကိုဒီလိုမျိုးအနေတိုင်းဘုံနေကျဲပြီးတော့တက်ဖြတ်တဲ့ဥစ္စာကအဲ့ဒါပြောင်းမြန်မယ်အဲ့ဒါဘယ်တော့မှမနိုင်နိုင်ဘူးလူတွေရဲ့လည်းမုန်းတီးမှုတွေလည်းခံနေရပြီသူတို့မှာတခြား option တွေမရှိဘူးလို့ပြောလို့ရတာပေါ့အ
ဲ့ဒီတော့ဒီ SU-30 တိုက်လေရင်တွေရှိလာတာရဲ့တက်ရောက်နိုင်မှုအပေါ်မင်္ဂလာတုံလေတဲ့စခန်းဌာနချုပ်မှာတာဝန်ထမ်းဆောင်ခဲ့တဲ့တက်ချက်ကြီးဇေယျက
တိတ်ပြီးတော့ကျွန်တော်တို့တော်လှန်ရေးကျွန်တော်တို့ပြည်တွင်းစစ်တီပေါ်တိတ်တက်ရောက်နိုင်စွမ်းတော့တိတ်မရှိဘူး။ဘာကြောင့်လဲဆိုတော့ပြည်တွင်းစစ်ကလည်းနေနှစ်နှစ်ခွဲဝင်ကျင်ဖြစ်လာတဲ့အချိန်မှာဒီစစ်တပ်ကလည်းသူတို့ကဒီလေချောင်းကိုပဲအားထားခဲ့ရတာဖြစ်တဲ့အတွက်သူ့ရဲ့လေစီကုန်ကြစရိတ်တွေရှိဒေါ်လာနဲ့ပဲကုန်တာပေါ့နော်။ဒါမှမဟုတ်ဒီဘုံချဲတဲ့ကုန်ကြစရိတ်တွေဒီဘုံတွေထုတ်လုပ်မှုဒီဝယ်ရဒီအဒီ SU-30 တည်းကပိုဆိုးတာပေါ့နော်။သူ့မှာတုံးတဲ့rocket တွေကြည်ရကျွန်တော်တို့မြန်မာကပ္ပစတွေလုံးဝမထုတ်နိုင်သေးဘူးအဲ့တော့မူရင်းနိုင်ငံပဲဝယ်ရမှာဖြစ်တဲ့အတွက်တုံးဖို့မလွယ်သေးဘူးတာမန်ဘုံတော့ပဲချိတ်ကျဲဖို့ဖြစ်နိုင်နေပေါ့နော်စစ်တပ်ကတော်တော်များများကသူ့ဝယ်တဲ့ပစ္စည်းတွေဟာရန်သူကိုဖိတ်တာပေါ့နော်ဟိုအဟန့်သဘောမျိုးတော့ပဲတကယ်တမ်းလက်တွေ့အပုံးမဝင်တာများတယ်ဘာမှအလုံးမဖြစ်တာများပါလေ
ဒီနေရာမှာရုရှားဘက်ကလည်းမြန်မာကိုဘာကြောင့်အခုလိုရောင်းလာရပုံကိုဒေါက်တာမီမီဝင်းဘက်က
ရုရှားကလည်းသူမှလေမိတ်ဆွေမရှိတော့ဘူးမြန်မာနိုင်ငံနဲ့ North Korea ပဲခြံတော်တယ်ဆိုတာရုရှားကသူမှသူ super power ဆိုပြီးတော့တကယ်ဖြစ်တဲ့အခါကျတော့ဒီမြန်မာနိုင်ငံနဲ့ North Korea ပဲအကူစရာနှစ်ခုပဲရှိတော့တယ်တကယ်ဘာလုံးကသူတို့ကိုလည်းပယ်ထားပြီးအထီးကျန်တဲ့နိုင်ငံတွေအခုတူတူပေါင်းနေရတာပေါ့
ဒီရုရှားဘက်ကရောင်းရခြင်းပေါ်တက်ချက်ကြီးဇေယျက
ရုရှားကတော့သူ့ပဲမိတ်ဖက်စစ်ရေးရာစာချုပ်ချုပ်2018မှာလေနောက်ရုရှားအစိုးရနဲ့မြန်မာရဲ့ဆက်ဆံရေးမဆလာခက်တရားပေါ့နော်ဒီမြန်မာပြည်မှာ KGB တွေပါတယ်လှုပ်ပြီးတော့စိတ်ဝင်တဲ့လှုပ်ရှားမှုမျိုးတွေရှိခဲ့တယ်အဲဒီဆက်ဆံရေးမျိုးတွေအမှတစ်စိမ်နောက်ပိုင်းဒီအနောက်နိုင်ငံတွေကဆန့်ကျင်လုပ်တဲ့အချိန်မှာရုရှားနိုင်ငံကိုလှုပ်ပြီးပညာတော်သင်တဲ့ဒါဆက်ဆံရေးကောင်းလာတဲ့အချိန်မှာဒီရုရှားနိုင်ငံကိုအလုံးစုံတော်တော်များများအဆင့်ကြီးရှိရပါတော့ဒါကြောင့်မလို့ရုရှားဘက်ကတော့ဒါမျိုးပတ်စံရတဲ့အတွက်ရောင်းမှာပေါ့နော
်ဒါအပြင်မြန်မာကနေရုရှားဘက်ကမှာခဲ့တာကလွန်ခဲ့တဲ့9နှစ်ခန့်2018ထဲကဖြစ်ပေမဲ့အခုလိုကာလကြာပြီးမှရောက်လာတာပေါ့ဒေါက်တာမီမီဝင်းဘက်က
ဟောကြားတာကတော့ဒီစစ်ပစ္စည်းတွေ order လုပ်တဲ့အခါမှာကိုဝယ်တဲ့အချိန်နဲ့တကယ် delivery လုပ်တဲ့အချိန်နဲ့ကတော့ကွာတာ၄ရှိတယ်။ဒါပေမဲ့အခုအချိန်မှာနိုင်ငံကဒီလောက်စီးပွားရေးကြာနေတဲ့ဥစ္စာသူတို့မှဒီလောက်ပတ်စံအခက်အခဲတွေရှိနေတဲ့ကြားထဲမှာဒီလေမြန်နေဝယ်ပြီးတော့အကုန်ကြပြီးတော့နိုင်ငံကိုပြာကြအောင်လိုက်လုပ်နေတယ်ကိုအိမ်ကိုကိုဖျက်ဆီးလို့ရှင်ဘယ်လိုလုပ်စီးပွားရေးတက်နိုင်မလဲမဟာဗျူဟာကအစတည်းကမှားတာ
တကယ်တော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးခုခံရေးတိုက်ပွဲတွေဆက်ပြင်းထန်လာနေချိန်မှာမြန်မာစစ်ကောင်စီအနေနဲ့လေကြောင်းဝင်ရကိုပို့သုံးလာရတယ်လို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ